Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOE American အတန်ရဲ့2022ခုနှစ်ဇူလိုင်19ရက်အာဇာနီနေ့အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOE မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါရရှင
်။အရင်ခသိခင်းချင်းကြပါစေ။လုံခြုံရေးဌာနနဲ့အစိုးရအမှုလိုက်ရှင်းနေချုပ်ယုံဌာနတစ်ခုကအကြီးအကဲညက်ကိုမနေ့ကရာထူးကဖျက်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကဌာနတွင်းကတခြားတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်ထားလိုက်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်ဖွဲ့ကိုတုံ့ပြန်နိုင်မှုရုရှားသမ္မတပူတင်ဟာအီရန်နိုင်ငံကိုရောက်ရှိနေပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်အမတ်နန်စီပလိုစီယာထိုင်ဝမ်ကိုနောက်လာမှာသွားဖို့ရှိပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုမအီးတန့်စင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြချင်ပါပါ
။ကောင်းပါပြီရှင်။ဒီကနေ့ကြားရောက်တဲ့အာဇာနီနေ့အထိမ်းအမှတ်အခမ်းအနားကိုစစ်ကောင်စီကကျင်းပခဲ့တယ်လို့နိုင်ငံတော်ဝန်မှလည်းစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ
်။ဒါကဖြစ်တယ်ဗျအခုမနက်ခင်းပိုင်းဒိတ်တွေနဲ့ဖြစ်ပြပါပြီ။ညနေခင်းထွက်ဖို့ဒိတ်တွေလည်းရှိကြတယ်ဗျ။ကျွန်တော်တို့အာဇာနီ95နှစ်ပြည့်ချိန်ရတုပေါ့နော်အဲ့ဒီဒီလက်ရှိအာဇာနီကိုရမှုပဲနဲ့
ဒါကတော့စလင်းချင်းမျိုးနယ်မှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့သူတဦးက VOE ကိုပြောသားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်14ဦးကိုအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကဖမ်းဆီးခဲ့တာ။ကချင်ပြည်နယ်မှာတော့စစ်ကောင်စီကလေတောင်းသုံးတိုက်ခိုက်တဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ social media ပေါ်လူကြည့်များတဲ့သတင်းတိုတွေ American နိုင်ငံရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့မအီတန်စင်တို့ကပြောပြမှာပါရှင
်။ဌာနတစ်ခုကအကြီးအကဲညက်ကိုမနေ့ကရာထူးကဖယ်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်းထားလိုက်ပါတယ်။ယူကရိန်းထောက်လှမ်းရေးဌာနကလူတွေကိုစစ်စစ်နေတယ်လို့သမ္မတဗိုလ်လိုဒီမာဇယ်လန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်။အလုရလကကျင်းနှက်ဖွဲ့မရှိတာကြောင့်ခုလိုစစ်စစ်နေတာဖြစ်တယ်လို့သူကဆိုပါတယ်။ရာထူးကထုတ်ဖို့ဆက်လက်စဉ်းစားနေတယ်လို့လည်းသူကပြောခဲ့ပါတယ်။လုံခြုံရေးဌာနအကြီးအကဲ Ivan Bakanov နဲ့အစိုးရအမှုလိုက်ရှင်းနေချုပ် Arina Venediktova တို့ကိုမနေ့ကတာဝန်ကဖယ်ရှားခဲ့တာပါ။အဒီဌာနနှစ်ခုမှာရုရှားနဲ့ပူးပေါင်းသူတွေတစ်ဆော့ပေါက်တွေရှိနေတယ်လို့လဲသမ္မတဇယ်လန်စကီကဆိုပါတယ်။ခုလိုလောက်တာဟာစစ်တပ်နဲ့ထောက်လှမ်းရေးကိုပိုမိုခိုင်မာအောင်ထိန်းချုပ်နိုင်ဖို့သမ္မတဇယ်လန်စကီကဆောင်ရွက်တာဖြစ်တယ်လို့သုံးသပ်သူတွေကထင်မြင်ကြပါတယ်။အမေရိကန်နိုင်ငံကတော့ယူကရိန်းနဲ့ဆက်ဆံရမှာလူပုဂ္ဂိုလ်တွေပေါ်အခြေခံတာမဟုတ်ဘဲအဖွဲ့အစည်းတွေနဲ့ကျင့်သုံးတွေပေါ်အခြေခံဆက်ဆံတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကဝါရှင်တန်မှာသတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့စစ်ရာဇဝတ်မှုတွေအတွက်အမေရိကန်ကယူကရိန်းနဲ့ဆက်လက်လှုပ်ဆောင်မှာဖြစ်တယ်လို့လည်းသူကဆိုပါတယ်။တာဝန်ကဖယ်ရှားခံလိုက်ရတဲ့အစိုးရအမှုလိုက်ရှင်းနေချုပ် Arina Venediktova ဟာရုရှားရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့သူတစ်ယောက်လည်းဖြစ်ပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အီရန်ခီးစင်ဒီနေ့စတင်ပါပြီ။ဒေတာတွင်းအီရန်ရဲ့အဓိကပြိုင်ပွဲတွေဖြစ်ကြတဲ့အစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံတွေစီကိုပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်သွားပြီးတဲ့နောက်ပိုင်းရုရှားသမ္မတပူတင်အီရန်နိုင်ငံကိုတွားရောက်တာလည်းဖြစ်ပါလေ။ယူကရိန်းမှာစစ်တိုက်နေတဲ့ရုရှားအပေါ်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖိအားပေးနေတဲ့အချိန်အီရန်နဲ့ဆက်ဆံရေးခိုင်မာစေဖို့ယူရပြီးတော့တွားရောက်တဲ့ပူတင်ရဲ့ခီးစဉ်လည်းဖြစ်ပါလေ။ဒါဟာယူကရိန်းစစ်ပွဲစတင်ပြီးတဲ့နောက်ပိုင်းသမ္မတပူတင်ရဲ့ဒုတိယမြောက်ပြည်ပခီးစဉ်ဖြစ်ပါလေ။ဒီခီးစဉ်တွင်မှာအီရန်သမ္မတအီဘရာဟမ်ရိုင်စီနဲ့တူရကီသမ္မတရီဆက်တေအာရဝန်တို့နဲ့တွေ့ဆုံပြီးတော့စီးရီးယားပြည်ပခအကဘာစားနပ်ရိက္ခာပြဿနာကိုဖြေလျှော့ပေးဖို့ယူကရိန်းကောက်နှံတွေပြန်လည်တင်ပို့ဖို့ကုလသမဂ္ဂထောက်ခံထားတဲ့အဆိုပြုချက်အပါအဝင်တခြားဒေသတွင်အရေးပါတဲ့ကိစ္စရပ်တွေကိုဆွေးနွေးတော့ဖို့စီစဉ်ထားပါလိမ့်။အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားချိန်မှာသူ့လိုပဲအမေရိကန်ရဲ့ပြင်းထန်တဲ့တံခတ်ပိတ်ဆို့မှုတွေချခံထားရတဲ့အီရန်နိုင်ငံနဲ့စီးရီးကုန်သွယ်ရေးလက်တွဲဘက်ဖြစ်လာဖို့ ဆက်ဆက်ရေးခိုင်မာစီဖို့ရုရှားသမ္မတပူတင်ကလိုလားနေရလဲဖြစ်ပါတယ်။အီရန်ရဲ့အဝေးထိန်ဒရုန်းလက်နက်တွေကယူကရိန်းမှာတုံးနိုင်မလားဆိုတာကိုသုံးသပ်ဖို့ရုရှားအာဏာပိုင်တွေကအီရန်အလဲပိုင်းကလေကြောင်းဌာနတွေကိုနှစ်ချိန်ထက်မနည်းတွားရောက်ခဲ့တဲ့အကြောင်းအမေရိကန်အင်ပီတိုကဆွဆဲပြောဆိုခဲ့မှုပါတယ်။မြောက်အတ္တလန္တိတ်စာချုပ်နေတိုအဖွဲ့ဝင်ဖြစ်တဲ့တူရကီနိုင်ငံဟာယူကရိန်းတပ်တွေကိုရုရှားတိုက်ရာမှာတုံးတဲ့ဒရုန်းယာဉ်တွေရောင်းချခဲ့တယ်ဆိုတဲ့သတင်းထွက်နေရပါ။ငွေကြေးဖောင်းပွားမှုနဲ့နိုင်ငံငွေကြေးတန်ဖိုးကျလာတဲ့အချိန်တူရကီကရုရှားဈေးကွက်ကိုပဲအားထားနေရတာပါယူကရိန်းရုရှားပြည်ပခငင်းငန်းစွာဖြည့်ရှင်းနိုင်ရင်ဂျာဝင်ဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့တူရကီသမ္မတအာဒဝန်နဲ့ပူတင်တွေ့ဆုံမှာဖြစ်တယ်လို့ပင်လယ်နက်ကိုဖြတ်ပြီးတော့ယူကရိန်းကောက်နံတွေတင်ပို့ဖို့တိတ်ဆို့ထားတာတွေလည်းဖယ်ရှားပေးဖို့ညှိနှိုင်းသွားတာတွေလည်းလှုပ်သွားမှာဖြစ်ပါလိမ့်ရှင
်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်အမတ်နန်စီပလိုစီဟာထိုင်ဝမ်ကိုနောက်လာမှာသွားမယ်လို့ Financial Times သတင်းစာကြီးကအင်္ဂါနေ့ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနီးစပ်သူ6ဦးကိုကိုးကားပြီးသတင်းစာကပြောတာပါအောက်လွှတ်တော်ဥက္ကဋ္ဌပလိုစီနဲ့ကိုယ်စားလှယ်အဖွဲ့ဟာအင်ဒိုနီးရှားဂျပန်မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုလည်းသွားရောက်မှာဖြစ်ပြီးဟိုင်ဝမ်မှာရှိတဲ့ American စစ်တပ်ရဲ့ Indo-Pacific ဌာနချုပ်ကိုလည်းဝင်ရောက်လိမ့်မယ်လို့သတင်းစာကဆိုပါတယ်အောက်လွှတ်တော်ဥက္ကဋ္ဌဟာထိုင်ဝမ်ကိုအပီလာတုန်းကသွားဖို့စီစဉ်ခဲ့ပေမဲ့ COVID-19 ပိုးတွေးခဲ့တာကြောင့်ခီးစဉ်ကိုရွှေ့ခဲ့ရတာပါဒီခီးစရာတရုတ်နဲ့အမေရိကန်ရဲ့ဆက်ဆံရေးပေါ်ကြီးကြီးမားမားတက်ရောက်မှုရှိလိမ့်မယ်လို့တရုတ်ကအဲ့ဒီလုံကပြောခဲ့ပါတယ်။တရုတ်ကထိုင်ဝမ်ဟာသူ့ရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်သဘောထားတာပါ။အောက်လွှတ်တော်ဥက္ကဋ္ဌရဲ့ထိုင်ဝမ်ခီးစဉ်နဲ့ပတ်သက်ပြီးအိမ်ပြည်တော်မှာသဘောထားနေရကွန်းနေတယ်လို့လည်းသတင်းစာကဆိုပါတယ်။အမေရိကန်ဒေါ်လာ18တန်တန်မိုးရှိတဲ့ထိုင်ဝမ်ကိုပေးမဲ့စီးရဲဆိုင်ရာနည်းပညာအကူအညီကိုပယ်ဖျက်လိုက်ဖို့တရုတ်ကအမေရိကန်ကိုတနင်္လာနေ့ကတောင်းဆိုလိုက်ပြီးတဲ့နောက်နန်စီပလိုစီရဲ့အော်ဂိုလာခီးစင်တဲ့ငါထွက်လာခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကိုရောက်နေတဲ့ယူကရိန်းသမ္မတကတော်အိုလန်နာဆလန်စကာကဒီနေ့အမေရိကန်သမ္မတကတော်ဂျိုဘိုင်ဒန်နဲ့တွေ့ဆုံမှာပါ။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီးတော့9လအကြာမှာယူကရိန်းသမ္မတကတော်ကအမေရိကန်ကိုရောက်လာတာပါ။မနေ့တုန်းကတော့ယူကရိန်းသမ္မတကတော်ဆလန်စကာကအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့တွေ့ဆုံခဲ့ပါလေ။သမ္မတကတော်ဆလန်စကာအမေရိကန်ကိုရောက်လာတာဟာယူကရိန်းအပေါ်အမေရိကန်ရဲ့ဂရုကဝတ်တွေကိုအလေးပေးဖော်ပြဖို့အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းကိုလေအမေရိကန်နိုင်ငံသားဌာနပြောခွင့်ရ Net Price ကပြောပါတယ်။ရုရှားရဲ့ရက်စက်တဲ့ကျူးကျော်တိုက်ခိုက်မှုတွေကိုကြက်ကြက်ခံပြီးတော့ရင်ဆိုင်နေကြတဲ့ယူကရိန်းရဲ့သားပြည်သူတွေကိုကူညီပံ့ပိုးနေတဲ့သမ္မတကတော်ဆလန်စကာရဲ့လှုပ်ဆောင်ချက်တွေကိုဝန်ကြီးဘလင်ကင်အနေနဲ့ချီးကျူးခုန်ပြုတဲ့အကြောင်းပြောခွင့်ရ Net Price ကပြောပါတယ်။ယူကရိန်းနိုင်ငံကီးဗ်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံကနေလေသမ္မတကတော်ဆလန်စကာရဲ့လှုပ်ဆောင်ချက်တွေကိုဆက်ပြီးတော့ပံ့ပိုးကူညီသွားမယ့်အကြောင်းပြောပါတယ်။ယူကရိန်းသမ္မတကတော်ကမနက်ဖြန်ဗုဒ္ဓဦးနေ့မှာကွန်ဂရက်စ်လွှတ်တော်အစည်းအဝေးခန်းမမှာမင်းကုန်းပြောဖို့စီစဉ်ထားပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်95နှစ်မြောက်အာဇာနီနေ့ခါနာကိုဒီကနေ့ရန်ကုန်မြို့အာဇာနီဘိတ်မှာမှကျင်းပခဲ့ပြီးအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တို့တယောက်ခဲ့ပေမဲ့အထိမ့်သိမ့်ခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အခမ်းအနားမှာပါဝင်တယောက်တာမတွေ့ရပါဘူးစစ်ကောင်စီဒုတိယအကြီးအကဲဒုတိယဖိုလ်ချုပ်မူကြီးစိုးဝင်းပါဝင်စစ်ကောင်စီအဖွဲ့ဝင်တို့တော့အခမ်းအနားတယောက်ပြီးလွမ်းသူပန်းငွေချအလေးပြုခဲ့ကြပါတယ်ဒါဟာမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒုတိယကြိမ်ကျင်းပတဲ့အာဇာနီနေ့အခမ်းအနားလည်းဖြစ်ပါတယ်လူမျိုးကြီးဝါဒတိုက်ဖြစ်ကြအာဇာနီဟာကိုဦးမကဆိုတဲ့စာရန်ကိုင်ဆောင်ထားတဲ့လူငယ်ចောင်းသားတချို့ကလည်းဒီကနေ့ရန်ကုန်မြို့မှာလက်ထပ်ပြဆန္ဒပြခဲ့ကြပါတယ်။တခြားတိုင်းသားနယ်မြေတွေမှာအာဇာနီကောင်းဆောင်တွေရှိကြတဲ့ဆိုတဲ့သတင်းအချက်လက်ပေးကျင်တာကြောင့်ဒီဆောင်ပုဒ်ကိုကိုက်ဆွဲပြီးဆန္ဒပြလာလို့ရန်ကုန်ခရိုင်ចောင်းသားများတမကအဖွဲ့ဝင်တို့က VOA ကိုပြောပါတယ်။အာဇာနီနေ့မှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ထားပြီးစစ်တပ်စေတာတွေရှိတယ်လို့လည်းမျက်မြင်သက်သေတွေကဆိုပါတယ်။
မင်းကပြောင်းဆွေအရီဇိုနာပြည်နယ်ဖီနစ်စ်မြို့အပါအဝင်မြို့တော်တော်များများမှအပူချိန်ပြင်းထန်မှုနဲ့ကြုံရပါတယ်။ဖီနစ်စ်မြို့ရဲ့နေ့အပူချိန်ဟာ43ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးတော့ဒါဟာ1990တုန်းကစံချိန်တင်50ဒီဂရီစင်တီဂရိတ်ကြုံရရတဲ့နေ့ဆက်လာတာပါ။အင်ဂျီယာမဲ့အယောက်9000လောက်ရှိတဲ့ဖီနစ်စ်မြို့မှာခိုလုံနိုင်မှုစာကြည့်တိုင်းနဲ့ခိုလုံရေးစင်တာတွေမှာလေအေးပေးဆက်တွေတက်ထားပြီးတော့ရေတံဘူးတွေလည်းအခမဲ့ဝေပေးနေပါလိမ့်။ဖီနစ်စ်မြို့မှာလွန်ခဲ့တဲ့နှစ်နှစ်အတွင်းအပူချိန်ပြင်းထန်မှုနဲ့ဆက်ဆက်ပြီးတော့မြို့ရဲနဲ့အနီးတစ်ဝိုက်မှာ သေဆုံးသူအယောက်300ရှိခဲ့ပါတယ်။ Phoenix မြို့အပြင် California ပြည်နယ် Los Angeles မြို့ Florida ပြည်နယ် Miami မြို့ Greek နိုင်ငံ Athens မြို့ Sierra Leone နိုင်ငံ Freetown မြို့တွေမှာအပူချိန်ပြင်းထန်မှုတုံ့ပြန်ရေးစီပင်တရားရေးဝန်ထမ်းတွေလည်းချထားရပါတယ်။ဥရောပတဝမ်းမှာတော့အပူချိန်ပြင်းထန်နေပြီးတော့ဗြိတိန်နိုင်ငံမှာအပူချိန်ပြင်းထန်အောင်မဲ့အကြောင်းသတိပေးချက်တောင်မှဒီနေ့မှထုတ်ပြန်ကြေညာထားပါတယ်။စပိန်နဲ့ပေါ်တူဂီနိုင်ငံတွေမှာပြီးခဲ့တဲ့သတင်းပတ်အတွင်း59ဒီဂရီစင်တီဂရိတ်ထိအပူချိန်မြင့်တက်ခဲ့ပြီးတော့တောမီးတွေထလာနေတဲ့အထိလည်းဖြစ်ခဲ့ရပါတယ်
။အမေရိကန်နိုင်ငံရဲ့တချို့နေရာတွေမှာဓာတ်ဆီဆေးကလမ်းမဲ့အပတ်တွေမှာတကလန်$4အောက်ကိုဆင်းသွားဖို့ပြောလင့်ပါတယ်လို့အင်ဂျီရောစီးပွားရေးချန်ပီယံဂျယ်ရက်ဘန်စတိန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။သမိုင်းမှာပထမဆုံးအကြိမ်ဖြစ်တကားလန်း $5ကျော်သွားခဲ့ပြီးတဲ့နောက်လာမယ့်ရက်သတ္တပတ်တွေမှာဆက်လက်ကျလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဈေးနှုန်းကြီးပြင်းလာတာကြောင့်ကမ္ဘာဝယ်လိုအားကကျဆင်းနေပြီးအမေရိကန်ဒေါ်လာခိုင်မာလာတာကြောင့်တခြားနေရာတွေမှာတော့ဓာတ်ဆီဈေးကပိုကြီးလာခဲ့ပါတယ်။စွန့်ရင်ဆိုင်ရာသတင်းအချက်အလက်ဌာနရဲ့အလို့ရအမေရိကန်ရဲ့ဓာတ်ဆီလေယာဉ်စီနဲ့ဒီဇယ်စီဝယ်လိုအားက2019နဲ့နှိုင်းယှဉ်လိုက်ရင်ဆယ်ကိုင်လုံးကျဆင်းသွားခဲ့တာပါ။ပြည်နယ်46ခုနဲ့မြို့တော်ဒီစီမှာဈေးကျလာတာကိုတွေ့နေရပါတယ
်။တရုတ်နိုင်ငံရှန်ဟိုင်းနဲ့မြို့ကြီးတော်တော်များများမှာဒေသခံတွေကြားကိုဗစ် -19 ကရောဂါဆင့်ပွားကူးစက်မှုတွေတိုးလာတဲ့အတွက်တန်းနေချီတဲ့ပြည်သူတွေကိုရောဂါရှိမရှိစစ်ဆေးတာဒါမှမဟုတ်လည်းအပြင်းမထွက်ရပိတ်ပင်တာတွေအသစ်ထပ်တိုးပြီးတော့လှုံ့ဆော်နေပါလေ။တရုတ်ဝင်ထုတ်ပြန်တဲ့ကိန်းဂန်းတွေအရပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတရုတ်နိုင်ငံမှာနေစဉ်ကိုဗစ်ကူးစက်ခံရသူအယောက်390ထိရှိပါလေ။ယောဂထင်းချုပ်ရေးမှာကိုဗစ်လုံးဝမရှိစေရ Zero COVID မူဝါဒကိုအပြင်းထန်ကျင့်သုံးခဲ့တာကြောင့်အာရှဒေသတခြားနေရာတွေနဲ့နှိုင်းယှဉ်တရုတ်နိုင်ငံမှာကူးစက်မှုနှုန်းကတိတိတတ်တာယိုနေနေတာဖြစ်ပါလေ။ယောဂကူးစက်မှုပြန့်ပွားမဲ့အရေးအယောင်ရှိလာတာနဲ့စီးပွားရေးအရထိခိုက်မှုတွေဘလို့ပဲကြုံကြုံလူတွေကိုအပြင်းမထွက်ရလာနေချေတင်းတင်းကြပ်ကြပ်ကန့်သက်ခဲ့တာပါ။တရုတ်နိုင်ငံရဲ့စီးပွားရေးဟာအပြင်းမထွက်ရကန့်သက်ချက်တွေကြောင့်ဆက်မှုထုတ်ကုန်နဲ့ဝယ်လိုအားတွေကျဆင်းပြီးတော့ဒုတိယ3လဘက်အတွင်းမှာစီးပွားရေးတိုးတက်မှုအကြီးအကျယ်ရောကျသွားခဲ့ပါလေ။
ဥတီမောင်တန်းနဲ့မက်အီတန်စင်ပါရှင်အင်္ဂါညချမ်း VOE မြန်မာပိုင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်14ဦးကို AA ကဖမ်းဆီးခဲ့တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်အခုတော့အာဇာနီနေ့အခမ်းအနားနဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကျင်းပခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ဒီကနေ့ကြောက်တဲ့ဇူလိုင်လ19ရက်အာဇာနီနေ့မှာစစ်ကောင်စီကနိုင်ငံတော်အခမ်းအနားကြီးမှုကျင်းပခဲ့တယ်လို့မြန်မာနိုင်ငံနေရာတော်တော်များများမှာလဲတက်ကြွလှုပ်ရှားသူတွေကအာဇာနီခေါင်းဆောင်တွေနဲ့နှွေဦးတော်လန်ရေးမှာကြာဆုံးခဲ့သူတွေအတွက်အလေးပြုတဲ့အစီအစဉ်တွေလုပ်ခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာကပြောပြမှာပါရှင
်။ဒီကနေ့ကြာရောက်တဲ့85နှစ်ပြည့်အာဇာနီနေ့အထိမ်းအမှတ်နိုင်ငံတော်အခမ်းအနားကိုတော့ရန်ကုန်အာဇာနီဗိမာန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်တာမတွေ့ရပါဘူး။ဒါအပြင်ထိမ့်သိမ့်ခံနေရတဲ့ဒေါအောင်ဆန်းစုကြည်တက်ရောက်တာလည်းမရှိပါဘူး။ဗိုလ်ချုပ်အောင်ဆန်းနဲ့ဥပဝင်မိသားစုတွေကိုစားအခမ်းအနားကျင်းပရေးကော်မတီဝင်တွေကလွမ်းသူပန်းခွေချခဲ့တယ်လို့သိရပါဗျ။ဗိုလ်ချုပ်အောင်ဆန်းရဲ့တားကြီးဖြစ်သူဥအောင်ဆန်းဦးကိုစားပြုတဲ့ပန်းခွေချခဲ့တာပါ။ရန်ကုန်မြို့မှာတော့လူမျိုးကြီးဝါဒတိုက်ဖြတ်ကြအာဇာနီဟာကိုဦးမကဆိုတဲ့စာတန်းကန်ဆောင်ပြီးကျောင်းသားများတပ်မကပူးပေါင်းအဖွဲ့တွေနဲ့စစ်အာဏာရှင်စနစ်စန့်ကျင်ရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာလျှက်တပြက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်အပြင်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပကြပါတယ်။အာဇာနီခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးအသီးသီးရဲ့အာဇာနီခေါင်းဆောင်တွေကိုပါအတိမတ်ပြုခြင်းလို့အခုလိုဆောင်ပုံးတဲ့ဆန္ဒပြမှုတွေအခမ်းအနားတွေလုပ်ခဲ့ကြတာလို့ရန်ကုန်ခရိုင်ကျောင်းသားများတမကအဖွဲ့ချုပ်ဥက္ကဋ္ဌကိုမြတ်မင်းခန့်က VOE ကိုပြောပါတယ်
။အဓိကတော့ဒီလူမျိုးကြီးဝါဒနဲ့ဒီအာဇာနီကိုယ်ဦးနဲ့ဆိုတဲ့ကိစ္စကတချို့ပြည်သူတွေကဘယ်လိုမကြိုက်ကြရရှိပါ့မလဲ။ဒါပေမဲ့အဓိကတော့ကျွန်တော်တို့ဒီမှာပေးခြင်းတဲ့ message ကတော့ဒီမျိုးကြီးဝါဒဖျက်ချပြရတာအာဇာနီကိုမကဆဲဟာအဓိကတော့ကျွန်တော်တို့ဒီနိုင်ငံမှာအာဇာနီလို့ပြောလိုက်လို့ရှင်ကျွန်တော်ဘူကြောင့်ဆန်ပေါ့နော်ဘူကြောင့်ဆန်တယောက်ကိုထဲကိုပဲမြင်ကြတယ်ဒါပေမဲ့တကယ်လက်တွေ့မှာဒီအာဇာနီကိုဦးထဲမှာလည်းတခြားတိုင်းရင်းသားတွေလည်းပါခဲ့တယ်ဘာသာခြားတွေလည်းပါခဲ့နော်အခုဒီကာလမှာဆိုလို့ရှင်လည်းဒီအာဇာနီလို့ပြောလာလို့ရှင်ကျွန်တော်တို့ကဟိုလူမျိုးစုတစ်ခုပြောတာမျိုးမဟုတ်ဖဲနဲ့မြူတော်လိုင်းကာလမှာဆိုရင်တိုင်းရင်းသားတွေလည်းအများကြီးပေါ့နော်ဒီလိုအာဇာနီနဲ့ပတ်သက်လာတဲ့တိုင်းရင်းသားတွေလည်းအများကြီးထပ်ပြကြတော့ပေါ်ပေါက်လာခဲ့တယ်ဆိုတဲ့ဟာပေါ့နော်အဲဒါလေးကိုအဓိက message ပေးချင်တာပါလား
ရန်ကုန်မြို့လမ်းစုံလမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆင်မှုတချို့ရှိနေပေမဲ့တက်ကြွလှုပ်ရှားသူတွေဘက်ကရသလိုလျက်တပြက်ဆန္ဒပြခဲ့ကြတာပါ။မန္တလေးမြို့မှာလည်းမြို့ရင်းအသွာအလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတွေရှိနေတယ်လို့ဒေသခံတို့ကပြောပါတယ်။ဒေသခံကာဝေးရေးအဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းအတွင်မြို့နယ်တွေမှာလည်းချီတက်ဆန္ဒပြမှုတချို့ရှိပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေနဲ့အတူဆရာနာသိမ့်မှုစန့်ကျင်ရေးတိုက်ပွဲဝင်ခဲ့ကြပြီးကြာဆုံးသွားတဲ့ရဲဘော်တွေအတွက်ကိုပါချီတက်ဆန္ဒပြအလေးပြုခဲ့ကြတာလို့စလင်းကြီးမြို့နယ်ဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်သူတူက VOA ကိုပြောပါဗျ။ဒ
ီကဖြတ်တယ်ဗျအခုမနေ့ကပိုင်းဒိတ်တွေလည်းထွက်ပြီးကြပြီညနေခင်းထွက်ဖို့ဒိတ်တွေလည်းရှိကြတယ်ဗျ။ကျွန်တော်အာဇာနည်85နှစ်ပြည့်ချင်းရဲ့သူပေါ့နော်အဲ့ဒီဒီလက်ရှိအာဇာနည်ကိုရမဘယ်နဲ့အဲချေဆက်ဆက်တမိုင်းဆက်ဆက်အာဇာနည်ကိုကျွန်တော်တို့ဂုဏ်ပြုရဲ့အပြင်အာဇာနည်မျိုးတည်ယူမရှိဆိုရဲကြိုးကြတဲ့ပန္နာတွေပြီးရင်အာဇာနည်မျိုးအယူဖြင့်ဖက်ဒရယ်အလန်တော်လွတ်ပြီးသားဆိုရဲဒီစာသားတွေခြံဆွဲပြီးချီတက်ကြတယ်ပေါ့နော်ပြီးရင်တော့ကျွန်တော်တို့ဒီလောတုပန်းငွေတွေပြီးရင်တော့ဝေမျက်နှင်းစီတွေနဲ့ဒီအာဇာနည်မျိုးကျွန်တော်တို့ဂုဏ်ပြုတဲ့အစီအစဉ်တွေဆောင်ရွက်ကြတယ်ဗျပြီးရင်တော့ဒီ7:39မိနစ်မှာဟွန်ဒီတာရောက်တဲ့နေရာကနေအလေးပြုတာအစားရှိတာတွေကတော့ကျွန်တော်တို့ဆောင်ရွက်ကြတယ်ခေါ့
အာဇာနည်ခေါင်းဆောင်တွေနိုင်ငံအတွက်အသက်ပေးခဲ့ရတဲ့ဤသူနိုင်ငံအတွက်နောက်ထပ်အသက်ပေးလှူရယူမှုတွေမရှိတော့တဲ့ကောင်းမွန်တဲ့နိုင်ငံတစ်ခုဖြစ်လာဖို့မျှော်လင့်ပြီးအာဇာနည်နေ့ကျင်းပခဲ့တယ်လို့တပိတ်ခေါင်းဆောင်တို့ကပြောပါဗျ။
25နှစ်ပြည့်အာဇာနည်နေ့ပေါ့နော်ကျော်ရတာတော့ကျွန်တော်လက်ရှိအာဇာနည်နေ့ကကျွန်တော်အာဏာသိမ်းခံရတဲ့ချိန်နဲ့အာဏာသိမ်းမှုတွေကျွန်တော်ကာလချိန်နဲ့ကြုံကြိုက်နေတဲ့ကာလဖြစ်တယ်လို့ပဲလက်ရှိတော်လိုင်းမှာလည်းဒီကျွန်တော်အာဇာနည်ကြီးဖြတ်ပြီးတော့ညစွာဟိုရှိနေရပါတော့เนาะရှိနေကမှဟိုဒီကတော့ကျွန်တော်တို့ကနောင်နာကမှအခုကဲ့သို့သောအာဇာနည်ပြည်ညောင်ညားစွာမရှိတော့ဘဲနဲ့တကယ်ကိုကျွန်တော်တို့မျိုးကြီးရဲ့အရွယ်ပြည်အောင်စုရရှိဖို့ပေါ့နော်ဒါတွေအတွက်ကျွန်တော်တို့လူလူဒီအလုံးမဲ့ပူပေါင်းပါဝင်စီခြင်းနေပါလိမ့်အဲဒီစီခြင်းနေပြီးတော့ဒီကြာဆုံးသွားခဲ့ကြတဲ့အာဇာနည်ပြည်ကောင်းတွေအလုံးပေါ့နော်ကျွန်တော်တို့ဟိုအာဇာနည်ပြည်ကောင်းတွေရဲ့မျိုးကြီးရဲ့လို့ရစိတ်သက်သာတိုင်းကိုဆက်လက်တိုက်ပွဲဝင်ကြဖို့ရဲ့ပြီးရင်တော့အာဂါနီပြေကောင်းနေနောက်တမလောင်းကနေပြီးတော့ကောင်းမွန်တဲ့နိုင်ငံတကြီးကိုဒီကြီးဟိုကြီးနိုင်ဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ကျွန်တော်တို့နေတော့ပြည်သူအားလုံးပြောချင်ပါတယ်လက်ရှိပကတိတော်လိုင်းကြီးမှာလည်းနေ့စဉ်ရက်ဆက်ဆိုသလိုပဲဒေသတည်ဒါမှုတည်ဒါပြည်ဆက်နေရတဲ့အာဂါနီရှိနေသေးတော့ဒီဥစ္စာတွေကျွန်တော်အများဆုံးမရှိတော့ပဲတကယ်ကိုလူမျိုးကြီးတဲ့တိုင်းကြီးတစ်ခုဖြစ်ချင်ပါတယ်ပေါ့
စကိုင်းတိုင်းကလေးမျိုးမှလည်းအကြဆုံးအာဇာနည်တွေကိုအလေးပြုတာနဲ့အတူဆရာနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲလုပ်ခဲ့ကြပါဗျ။ကလေးမျိုးဟာဆရာနာသိမ့်စကလေးကဆရာနာသိမ့်မှုစန့်ကျင်ရေးအတွက်အပြစ်အခက်အဖမ်းဆီးတွေကြားမှာရက်ပေါင်း928ရက်တိုင်ပြည့်ရမရှိချီတက်ဆန္ဒပြခဲ့တာပါ။လုံခြုံရေးတင်းကျပ်နေတဲ့အခြေအနေကြားတွေကရသလိုလျှက်တပြက်ဆန္ဒပြခဲ့ကြတာလို့ကလေးမျိုးပင်မတပိတ်ကအမျိုးသမီးတပိတ်ခေါင်းဆောင်တို့က VOA ကိုပြောပါဗျ။
ကျမတို့ဒီနေ့ဟိုမြို့ပေါ်ကြီးမှာတော့ထွက်ဖို့လုံးဝအဆင်မပြေဘူးပေါ့နော်ဒီမြို့ပေါ်မှာအကုန်လုံးနေရာနဲ့မှာဟိုဆက်ကဆက်ကရှိထားတယ်ဆိုတော့ကျမတို့မြို့ပေါ်မှာမရှိဘူးမြို့အပြင်ဘက်လောက်မှာကျမတို့ဟိုလွမ်းတူပန်းခွေနှစ်ခွေရဲ့ဟိုဖျောင်းနိုင်ထွန်းနဲ့ဟိုဇူလိုင်စပိုးမှာကြာသွားတဲ့ရဲအာခေါင်းဆောင်နေနဲ့အခုမြို့တော်နယ်ကြီးမှာကြာသွားတဲ့ဟိုသူရဲကောင်းတွေအတွက်ကိုကျမတို့အလေးပြုတယ်ဖျောင်းနိုင်ထွန်းပြီးနေစီပန်းနဲ့ဟိုလွမ်းတူပန်းခွေနှစ်ခွေနဲ့အဲ့လောက်ပဲလုပ်နိုင်ခဲ့ပါလေဗျအလုံးစုံရေးချင်းတွေတော်တော်ကိုတင်းကျပ်တယ်ဗျကျွန်တော်တို့ဘလို့မှမျိုးပေါ်လုံးဝလှုပ်ရှားလို့မရတဲ့အနေအထားဖြစ်နေတယ်နေရာအနှံ့မှာသူတို့လေအကုန်လုံးဟိုစနေတယ်ပေါ့မနစ်ကလေးအစားဆိုကျွန်တော်တို့တွေခုမျိုးပေါ်ကိုတွားဖို့ကျွန်တော်တို့ဟိုတော်လန်တဲ့ကနေပေါ့နော်ခက်တွားခဲ့ရတယ်ပေါ့နော
်ဒဝယ်ပြည်သူကာကွယ်ရေးအဖွဲ့တွေကလည်းအာဇာနည်တိုင်းတမိုင်းမသေးဆိုပြီးတော်လန်ရေးကာလမှာကြာဆုံးခဲ့သူတွေနဲ့အာဇာနည်ခေါင်းဆောင်တွေကိုအလေးပြုတဲ့အစီအစဉ်ပြုလုပ်ခဲ့ပါတယ်85နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်ကိုနေရာတော်တော်များများမှာပြုလုပ်ခဲ့ကြပေမဲ့တချို့ကတော့အာဇာနည်နေ့မှာစစ်ကောင်စီဘက်ကစစ်ကြောင်းထိုးလာလို့ဘေးလွတ်ရာပြေးလွှားနေကြရပါတယ်။ဇူလိုင်လ18ရက်မနေ့ညနေခင်းကစစ်ကောင်စီရဲ့စစ်ရေရင်အုပ်စုဟာချင်းတွင်းမြစ်ကြောင်းအတိုင်းစံတက်လာလို့မြစ်အနီးအနားမှာနေထိုင်တဲ့ရွာသူရွာသားတွေဘေးလွတ်ရာပြေးနေရတာ2000ဝန်းကျင်လောက်ရှိနေပြီလို့ကဏီဒေသခံတို့ကပြောပါတယ်။
အာဇာနည်နေ့နဲ့ပတ်သက်ပြီးတော့မှကြီးပါအချို့တွေမှာလည်းကျွန်တော်တို့ဒီအာဇာနည်ကောင်းဆောင်ကြီးတွေနဲ့ဒီဖက်ဒရယ်ဒီမိုကရေစီတိုက်ပွဲမှာကြာဆုံးသွားကြတဲ့အာရီအက်ရှင်ပြည်သူလူထုကိုဒါဥမျိုးတက်နေနဲ့ဒါဟိုဒီလောက်ကြတယ်အဲဒီကာခွန်
ဒီဓာတ်တွေတို့စိုင်းပြေတို့ဟွန်ဒီဓာတ်တွေလည်းတက်လေးကျူဓာတ်တွေဒါမျိုးလောက်ဆောင်တာမျိုးတွေရှိတယ်အဲ့လိုမျိုးလောက်ဆောင်တဲ့ဒီအနေထားမှာကသူတို့စစ်တောင်းထိုးနေတဲ့ချင်းမြေကြောင်ပေးမှရှိနေကြီးွာတွေကတော့ဒီဘေးလို့ရဘူးဟိုရှောင်းသိမ်းမှုတွေနဲ့သူတော်တော်လေးကိုဖြတ်နေကြတယ်ရှောင်းသိမ်းမှုတွေအများကြီးလုပ်နေကြရတာစစ်ကောင်စီကဦးစီးပြီးရန်ကုန်မှာလုတဲ့နိုင်ငံတော်အခမ်းအနားမှာ အော်အော်ဆွဲတာတွာလာနေတဲ့ရင်တချို့ဟွန်တီတာနေအိမ်တချို့အလံတိုင်ဝက်လွင့်ထူတာတွေရှိခဲ့ပါတယ်။အာဇာနီဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်တို့ကိုအများပြည်သူတွေအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူနည်းပါတယ်လို့လည်းသိရပါတယ်ရှင်
။အလိမ်ပါပါရှင်။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ဒီစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရနခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ရက်ပိုင်းမောင်းတော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများတယ်လို့စစ်ကောင်စီတပ်သား14ဦးကိုလည်းအရှင်ဖမ်းဆီးထားတယ်လို့ AA ဘက်ကဒီကနေ့ထုတ်ပြန်ပါတယ်။တခါဒီကနေ့မနက်ပိုင်းမှာလည်းမောင်းတော်မြို့နယ်မှာတနက်ပြစ်တံတချို့ကြားနေရသေးတာကြောင့်တိုက်ပွဲတွေထက်မှန်ဖြစ်မှာကိုဒေသခံတွေကလည်းစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မောင်နှုံမြို့နယ်တွင်းကစောင့်ပညာရွာနှင့်စကားပင်ကျေးရွာကြားမှရှိတဲ့လေကြားဆောင်နှင့်စစ်ကောင်စီတပ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မနက်ပိုင်းမှာရခိုင်လက်နက်ကိုင် AA အဖွဲ့ကတိုက်ခတ်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကတေဆုံးသူတချို့ရှိသလိုလက်နက်ချအညံ့ခံတဲ့စစ်သုံးပန်း14ဦးဖမ်းမိခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆည်းရမိခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြောက်ပိုင်းမှာဒီကနေ့မနက်ပိုင်းကလည်းတင်းနဲ့တန်အချို့ထွက်ပေါ်ခဲ့တာကြောင့်တိုက်ပွဲထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မောင်တော်မြို့မြောက်ပတီကျေးရွာဒေသခံတူကပြောပါတယ်
။ပိုင်လေပါရီရောရှားနေရတယ်။ဘေးကဘမာတွေပိုက်နေကြတယ်ဆိုမသိဘူး။ပိုင်လေရှားနေရတယ်ဟုတ်။အဲ့လိုမျိုးတနက်ပိုက်တဲ့အပိုင်တွေပေါ့။ဒါပေမဲ့အခုကမချရတော့ဘူး။မနက်ပိုင်းတော့ချရရတာဟုတ်။အာထပ်ပြီးတော့တိုက်ပွဲတွေဖြစ်လာဖို့တကြွားဒေသခံတွေရောအကုန်လုံးစိုးရိမ်နေကြတာပေါ့နော်။ဟု
တ်။ဒါ့အပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုစစ်ရေးပြင်ဆင်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့သတိထားကြဖို့လေရခိုင်လက်နက်ကိုင် AA ဖွဲ့ကဒီနေ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ AA ထုတ်ပြန်ချက်နဲ့ပတ်သက်လို့စက်သွဲမေးမြန်းမှု AA ပြောခွင့်ရသူကိုလည်းစက်သွဲလို့မရသလိုမြန်မာစစ်ကောင်စီဘက်ကလည်းဒုစုံတရာထုတ်ပြန်တာတော့မရှိပါဘူး။လက်ရှိမောင်တော်မြို့နယ်မြောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပါပြီးနောက်ပိုင်းကုန်းလမ်းတွေကိုပိတ်ထားပါတယ်။လမ်းကြီးလုံခြုံရေးစိတ်မချတဲ့အတွက်ဒေသခံတွေအနေနဲ့လည်းအသွားအလာမလုပ်ကြတော့ဘူးလို့မောင်တော်မြောက်ပိုင်းမြောက်ပတီဒေသခံတူကပြောပါတယ
်။ပွားရလာရဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပြရနဲ့ပေါ့နော်။အာတွိုင်းလာရကခါရီရောဆိုင်ကီရောအကောင်လုံးပြည်ပိုက်ထားကြတယ်။ကြောက်တူရသားတွေအားလည်းအပြင်ထွက်ကြဘူး။အကောင်လုံးပဲအိမ်မှာပဲနေနေကြတယ်။တောဆောင်တွေမှလည်းမတွားကြဘူးပေါ့ဟုတ
်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကလည်းရခိုင်လက်နက်ကိုင် AA ဖွဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့စစ်ကောင်စီဝန်ထမ်းတချို့ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းရခိုင်ဒေသခံ30ကျော်ကိုဖမ်းဆီးတရားစွဲခဲ့ပါတယ်။စစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးတာတွေလက်နက်နဲ့ချင်းချောင်းတာတွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေကိုနှောက်ယှက်နေတာတွေ ULAAA အဖွဲ့ဝင်အချို့ကိုဖမ်းဆီးနေတာတွေကြောင့်ရခိုင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစံကြောပါရှင်ဆက်လက်ပြီးတော့ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်စေစင်းကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားရမှာဒီကနေ့တရက်တည်းစစ်ကောင်စီဘက်ကလေကြောင်းကနေ3ချိန်တည်းမင်းနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေက VOE ကိုပြောပါရတယ်။တခါဝိုင်းမော်မြို့နယ်နဲ့ဖားကန့်မြို့နယ်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါရတယ်။အဲ့ဒီလိုကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင်
။ဖားကန့်မြို့နယ်စေစင်းကျေးရွာနီးမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားဒီလ16ရက်နေ့ကလေးကတိုက်ပွဲတွေဖြစ်နေရမှာဒီကနေ့စစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့လေကြောင်းသုံးတိုက်ခိုက်မှုကြောင့်ကျေးရွာသားတွေတိမ်းရှောင်နေရတယ်လို့ဒေသခံ PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူဦးက VOE ကိုပြောပါရယ်။
အခြေအနေဟုတ်တော်တော်လေးဆိုးနေတယ်လို့ပြောလို့ရတယ်ဗျ။ဒီမနေ့9နိုင်ရတစ်ချိန်7နိုင်တို့တစ်ချိန်ကနလေးက9နိုင်တော်တော်လောက်ကတစ်ချိန်အခုတစ်ချိန်၄ချိန်ရှိသွားပြီသူတို့ဒီ မုန်းကြီးမြောင်ကုန်းကနေပြတော့မှပြင်ပတ်ပတ်ထားလေအဲဆယ်စင်းရွာတဲ့ဟာဘယ်တော့မှမင်းနဲ့ရွာတဲ့မှမင်းနဲ့ရွာတာဒီကိုထွက်ထွက်ထွက်အခုထွက်အခုထွက်ဆိုချက်မလို့လုပ်ပြန်ပြီးတို့ကလေရင်ကလာချတယ်တော့ကုန်းကြီးနဲ့မမီရပြန်တို့တော့ဆွလို့မရဘူးလေ
ဆယ်စင်းရွာတိုက်ပွဲမှာဒီကနေ့ပါဆိုလေချောင်းကတိုက်ခိုက်တာ၃ရက်ရှိပြီဖြစ်တယ်လို့ဒေသခံကပြောပါတယ်KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မြေပြင်တိုက်ပွဲရှိပေမဲ့ပြင်းပြင်းထန်ထန်မဟုတ်ဘူးလို့ပြောပါတယ
်။ဒီနေ့တော့ဒီမှာပြင်းထန်တဲ့သတင်းတော့မရှိဘူးခင်ဗျာ။အဖြစ်လို့ဖြစ်ပါတော့စစ်ပစ်ပါတယ်။တမတော်ပြစ်ကနဲ့ရေချုံကနဲ့မပြတ်တာလည်းရှိပါတယ်။အမှန်ကြီးပြန်တော့ပြင်းထန်တာတော့မရှိဘူးခင်ဗျာ။အဲဒါပဲလို့ဖြစ်ပါတယ်။အဲ့ဒါစီစီမှာပဲစီစီကချက်နာပါဖြစ်တာ။အမှန်ကြီးမှာတော့၃ရက်လောက်ရှိပြီပေါ့နော်။အဲစစ်တိုက်ဖြစ်တာ။
ဝိုင်းမော်မြို့နယ်ဝါရှောင်ရွာနီးကနန်းစော်ရံမှာရှိတဲ့ KIA တိုက်ရင်၃စခန်းကိုလည်းဝိုင်းမော်မြို့မှာရှိတဲ့ခလာရ58ကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့ဒေသခံတွေကပြောပါရယ်။ဝိုင်းမော်ဒေသခံတဦးကတော့လက်တလောပစ်ခတ်တိုက်ခိုက်တဲ့အခြေအနေကို VOA ကိုအခုလိုပြောပါရယ်
။ဒီနေ့ကတော့အခု7နာရီခွဲလောက်ပါတယ်လက်နက်ကြီးတွေပစ်ခတ်နေတာ။နောက်ဆက်ရှိကလာဒီဝိုင်းယံဒီသူစစ်ကလာမသိဘူးအခု7ချက်ဖြစ်နေတယ်။ဟိုအခုတစ်ချက်ပြန်နေတယ်ေဟောဟောမကြေရံဘူးခဲ့တယ်မန်ဆိုရံဘူးမနေ့ကဟောစေနာရတဲ့တိကျတာဆက်မနာရမှာနားတော့အဲဆက်မနာနားဒီမှာညနေ3နာရီခွဲတော့ဆက်ပြန်ပြည့်ဖြစ်တယ်မနေ့ကမတင်ဖြစ်တာပေါ့
တိုက်ပွဲဖြစ်ပွားတဲ့နေရာဟာအနီးပတ်ဝန်းကျင်ကျေးရွာတွေကလေယာဉ်နဲ့တောင်ယာစိုက်ပျိုးကြတဲ့နေရာတွေဖြစ်ပြီးတော့လက်ရှိတိုက်ပွဲတွေကြောင့်ဒေသခံတွေစဘာစိုက်ဖို့အခက်အခဲဖြစ်နေကြောင်းလည်းသူကပြောပါတယ်
ကျွန်တော်တို့ကတော့တော့ဒုက္ခရောက်နေတယ်။ဒီနေ့သာ130တပါးအခုဒီလမှာမဆိုင်တော့ဘူးဆိုရင်နောက်ကျတော့မြေကြီးကုန်လာနောက်ပြီးတော့ဟောတပါးမျိုးပြန်ပွားမှလည်းနောက်ကျတယ်။အဲ့တော့ဒီလိုရအဲ့တပါးမဆိုင်ရတာဥပင်ဒုက္ခရောက်ကြတာ။အချို့ကတော့ဟောအချို့မျိုးရင်းပြထောက်ခံစားယူပြီးအချို့ကသွားကြတယ်။သွားပြီးမှအခုလုံးလက်နဲ့ကြည့်ကြည့်ရင်ရမ်းပြစ်နေတော့ဒီလိုရတပါးဆိုင်ကလည်းကြောက်နေကြတာ
။ဝိုင်းမော်မျိုးနယ်ကတိုက်ပွဲဟာဒီလ10ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့ပြီးတော့17ရက်နေ့မှာလေချောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလ18ရက်မနက်ပိုင်းကလည်းဖားကတ်မြို့နယ်တနိုင်းလီဒိုလမ်းမကရှီတူစွရွာအနီးမှာ KIA တပ်စခန်းတစ်ခုကိုဒေသခံပြည်သူစစ်တွေကတောရောက်တိုက်ခိုက်ခဲ့တာရှိပါတယ်။ဒီတိုက်ပွဲမှာ KIA ဘက်က2ဦးကြာဆုံးခဲ့ကြောင်းဒေသခံတဦးကပြောပါတယ
်။မနက်ဘယ်ရက်ခတ်မို့ဒီလိုရှိမဲ့တော်တကပေါ်တော့တော်တကဖြစ်မလို့ခါကဲပေါ့အဲ့မှာစက်သားကရှိတော့ရှိတယ်။လူအင်အားမင်းရယ်ဆိုတဲ့အဲ့အားနဲ့ကြည့်လို့ပြီးလို့တော်ကြည့်လေအမတီလာမဟုတ်နဲ့ဆက်ရရတာကမဟုတ်တဲ့ဒီရက်ချင်းမှဒီအရာဟန်ဘူးအဲဒီနဲ့တက်တက်ကြည့်ပေါ့သိဘူးလား
ရှာတူစုမှာအခြေဆိုင်တဲ့တက်စခန်းဟာတနိုင်းဒေသဘက်မှာအခြေဆိုင်တဲ့ KIA အမှတ်14တရင်ဖြစ်ပါတယ်ကချင်းပြည်နယ်အခြေဆိုင် The 74 Media ကတော့ဒီကနေ့ဖားကန့်မြို့နယ်ဆယ်စင်းရွာအနီးတိုက်ပွဲမှာစစ်ကောင်စီဘက်ကနေကင်းတနိုင်းလောက်မှာဘုံကျဲတိုက်ခိုက်တာရှိကြောင်းနဲ့စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရွှေရင်းကျေးရွာအုပ်စုအတွင်းမှာစစ်ကူလာတဲ့ SNA ရှမ်းနီအမျိုးသားတပ်ကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စကိုင်းတိုင်းအတွင်းတိုက်ပွဲဖြစ်ပွားတာကိုအတိအပြုပြောဆိုတာမရှိပါဘူး။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကိုငိမ့်ချမ်းပါရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့လူမျက်လုံးကမမြင်နိုင်တဲ့ဒီစကြဝဠာကို James Webb အာကာသအဝေးကြီးမှန်ပြောင်းကြောင့်မြင်နိုင်တဲ့အခြေအနေကိုပြောပြဖို့ရှိပါတယ်။တခါအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့အိန္ဒိချင်းတရုတ်နိုင်ငံကဒီတရုတ်နိုင်ငံအပေါ်လူထုရဲ့သဘောထားအမြင်ကောက်ယူထားတဲ့စစ်တမ်းအကြောင်းကိုပြောပြမယ့် ISP မြင်ကွင်းကျယ်မှတ်စုကိုလည်းတင်ပြဖို့ရှိပါတယ်ရှင်။
ဗီယိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်က ျူရုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာပိုင်းကနေဒီလူထုမိတ်ဆွေအစီအစဉ်မှာတင်ဆက်နေတဲ့ဒီအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းတွေရုပ်သံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါရှင်လူမျက်လုံးကနေပြီးတော့မမြင်နိုင်တဲ့စကြဝဠာကို James Webb အာကာသအဝေးကြီးမှန်ပြောင်းကြောင့်မြင်နိုင်ကြပါပြီ AP သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးတော့ဥတင်မောင်တန်းကပြောပြမှာပါရှင
် James Webb အာကာသအဝေးကြီးမှန်ပြောင်းကရရှိတဲ့ပထမဦးဆုံးရောင်းဆုံးပုံတွေကိုဇူလိုင်လ17ရက်တနင်္လာနေ့ကအင်ဂျီရောမှာသမ္မတဘိုင်ဒန်ကထုတ်ပြန်လိုက်ပါတယ်ဒီပုံရိပ်တွေဟာမှန်ပြောင်းကြီးရဲ့ပထမဆုံးရောင်းဆုံးပုံတွေဖြစ်ရုံမကအခုဒီအဝေးစက်ကြဝဠာရဲ့အနက်ဆိုင်အပြတ်သားဆုံးအနီရောက်ရောင်ကြီးပုံတွေလည်းဖြစ်ပါတယ်လို့ NASA အုပ်ချုပ်ရေးမှူး Bill NASA ကလည်းပြောကြားခဲ့ပါတယ်။ဥရောပအာကာသအေဂျင်စီ ESA ၊ကနေဒါအာကာသအေဂျင်စီ CSA တို့နဲ့ပူးပေါင်းပြီး NASA ကအာကာသကိုလေ့လာနိုင်ဖို့အတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းလုပ်ကိုင်ခဲ့တာဖြစ်ပါတယ်။ဒီလုပ်ငန်းဒီအဖွဲ့ကို Webb Mission လို့ခေါ်ခဲ့တယ်လို့မှန်ပြောင်းကြီးကိုလည်း James Webb အာကာသအဝေးကြီးမှန်ပြောင်းလို့အမည်ပေးခဲ့ပါတယ်။James Webb ဆိုတာကတော့ NASA ကို1962ခုနှစ်ကနေ1968ခုနှစ်အထိဥဆောင်ခဲ့တဲ့ဒုတိယမြောက် NASA အကြီးအကဲဖြစ်ပြီးသူ့ကိုဂုဏ်ပြုနာမည်ပေးခဲ့တာဖြစ်ပါတယ်။လူမျက်စိနဲ့မြင်နိုင်တဲ့အလင်းလိုင်းရဲ့အရှည်က380ကနေ900နာနိုမီတာကြားကိုပဲမြင်နိုင်တာပါ။1နာနိုမီတာဆိုတာကတော့36လက်မလောက်ရှိတဲ့တမီတာရဲ့တန်း1000ဘုံတစ်ဘုံဒါမှမဟုတ်1ဘီလီယံဘုံတစ်ဘုံပဲဖြစ်ပါတယ်။အဲ့ဒီလူမျက်လုံးနဲ့မမြင်နိုင်တဲ့အလင်းရောင်စင်တွေကိုအနီအောက်ရောင်ကြီးလို့ခေါ်ပြီး James Webb အာကာသအဝေးကြီးမှန်ပြောင်းကအနီအောက်ရောင်ကြီးမှန်ပြောင်းဖြစ်ပါတယ်။ Webb အဝေးကြီးမှန်ပြောင်းရဲ့အစိပ်ပိုင်းများဆိုင်ရာမန်နေဂျာ Lee Feinberg ကအခုလိုပြောပါတယ
်။ In fact the team gathered over the weekend when the first images came down we were in the mission
တကယ်တော့ပထမဆုံးပုံတွေဆင်းလာတဲ့အခါအဖွဲ့ကစုပြစ်ကြတာပေါ့ဗျာ။ Mission ထင်းချုံရေးစခန်းမှာကျွန်တော်တို့ရှိကြတာပေါ့။အလုံးကိုစိတ်လှုပ်ရှားစရာအချိန်ပါဗျာအဝေးကြီးမှန်ပြောင်းရဲ့ပုံကတော့လုံးဝအုပ်တုံပြောစမဲ့ပြုတ်လောက်ပါတယ
် Web လုပ်ငန်းစီမံချက်သိပ္ပံပညာရှင် Jane Ruby ကလည်းအခုလိုပြောပါတ
ယ် The goal here was to build a telescope 100 times more powerful than anything we've had before
from the ပန်းနိုင်ကအရင်ကကျွန်တော်တို့မှရှိခဲ့တာထက်ကိုအစတရာပိုအားကောင်းတဲ့အဝေးကြီးမှန်ပြောင်းကိုတည်ဆောက်ဖို့ပါဒီကနေ့တွေ့ရတဲ့ပုံတွေဟာ Hubble မှန်ပြောင်းကရိုက်လိုက်တဲ့ပုံတွေလိုပဲပြတ်သားလှပပါတယ်ဒါပေမဲ့ Hubble မှန်ပြောင်းကမမြင်နိုင်တဲ့အလင်းလှိုင်းပုံတွေဖြစ်ပါတယ်ဒါကြောင့်ဒီမှန်ပြောင်းကရိုက်ပေးနေတာဟာသာမန်အားဖြင့်မမြင်နိုင်တဲ့စကြဝဠာရဲ့အလွန်ပြတ်သားတဲ့ပုံတွေဖြစ်ပါတယ
် Hubble အာကာသအဝေးကြီးမှန်ပြောင်းကို1969ခုနှစ်ကလွတ်တင်ခဲ့ပြီးကမ္ဘာပတ်လမ်းကြောင်းအတွင်းပိုင်းကနေအခုထိအာကာသကိုပုံတွေရိုက်ဖို့နေစဲဖြစ်ပါတယ်။ဒါပေမဲ့အန္တရာယ်ရောင်ကြီးပုံတွေကိုတော့သူကဖမ်းမပေးနိုင်ပါဘူး။အာကာသအဝေးကြီးမှန်ပြောင်းသိပ္ပံအင်စတီကျုကစီမံချက်သိပ္ပံပညာရှင် Klaus Pondopeden ကအခုလိုရှင်းပြပါတယ
်။ A telescope is really a time machine.Because light travels at a finite speed
အဝေးကြီးမှန်ပြောင်းကတကယ်တော့ time machine ခေါ်တဲ့အချိန်ဆက်ရန်နေရပါပဲ။မကြောင်လဲဆိုတော့အလင်းကစကြဝဠာထဲမှာတွားနေလို့ပါ။သူ့စီကအလင်းလွှတ်လိုက်တဲ့အခါစကြဝဠာကိုသူရှိနေတဲ့အချိန်မြင်ရပါတယ်။အဲ့ဒီအလင်းကအချိန်နဲ့ဟင်းလင်းပြင်မှာတွားနေခဲ့တော့ကျွန်တော်တို့ကနောက်မှတွေ့ပါတယ်။ဥပမာလကိုကြည့်တယ်။လအလင်းကလကနေကျွန်တော်တို့စီရောက်ဖို့တစ်စက္ကန့်လောက်ကြာတယ်။ဒီတော့ကျွန်တော်တို့မြင်ရတဲ့လကလွန်ခဲ့တဲ့တစ်စက္ကန့်ကလဖြစ်ပါတယ်
။အာကာသမှာရှိနေစဲ Hubble မှန်ပြောင်းနဲ့ကွဲပြားဘုံကိုတော့အမေရိကန်နိုင်ငံကိုလံဘီယာတက်ကသို့နက္ခတ္တဗေဒဌာနမှပေါမောက်ကဒေးဗစ်ဟယ်ဖန်ကအခုလိုပြောပါတယ
် Hubble telescope still operating and may operate for another 5 or 10 years if we're lucky
Hubble မှန်ပြောင်းကအခုထိလုံးလုံးနေတော့မှာကံကောင်းတယ်ဆိုရင်နောက်ထပ်9နှစ်ကနေ10နှစ်အထိဆက်လုံးလုံးနေနိုင်ပါတယ်ဒုတိယအချက် Webb မှန်ပြောင်းကလုံးဝကွဲပြားခြားနားတဲ့မှန်ပြောင်းမှာ Hubble မှန်ပြောင်းကကျွန်တော်တို့မျက်လုံးတွေကမြင်နိုင်တဲ့စကြဝဠာဘိုင်းကိုအကောင်းဆုံးမြင်နိုင်အောင်လုပ်ထားတာပါ James Webb မှန်ပြောင်းကတော့စကြဝဠာရဲ့အနီရောက်ရောင်ကြီးဘိုင်းကိုအကောင်းဆုံးမြင်အောင်လုပ်ထားတာပါ ဒီတခါရလာတဲ့စစ်ကြောလာတဲ့ရင်ချက်လက်တွေကတခုလုံးမတူ क्वे ပြတဲ့ချက်တွေဖြစ်ပါတယ
်။ကမ္ဘာလေတူတွေကနေအဝေးကြီးပန်ပြောင်းနဲ့ကြည့်ရတဲ့အခါအလင်းတန်းတွေဟာပုံပြတ်တတ်ပါတယ်။အာကာသထဲကကြည့်ရတဲ့အခါမှာတော့အဲ့ဒီလိုပုံမပြတ်တော့ပါဘူး။ဝက်ပန်ပြောင်းနဲ့ရရှိခဲ့တဲ့ပုံတွေကိုအင်ပီရိုမှာပြတ်တာခဲ့တဲ့အခါသမ္မတဘိုင်ဒန်ကအရင်တုန်းကဘယ်သူမှမမြင်ခဲ့ဘူးတဲ့ဖြစ်နိုင်ခြေတွေကိုကျွန်တော်တို့မြင်နိုင်ပါတယ်။ဘယ်သူမှမသွားခဲ့ဘူးတဲ့နေရာတွေကိုကျွန်တော်တို့သွားနိုင်ပါပြီလို့ပြောခဲ့ပါတယ်ခုခါမှာတော့လူမျက်လုံးမြင်နိုင်စွမ်းထက်ပိုပြီးမြင်နိုင်တော့ပါပါဒါကြောင့်စက်ကြောရာရဲ့တရင်အချက်လက်အစ်စ်တွေအတွက်သိပ္ပံပညာရှင်တွေကစိတ်လှုပ်ရှားနေကြကြောင်းပါခင်ဗျာ
ဥတင်မောင်တမ်းပါရှင်ဆက်လက်တင်ဆက်မယ့်အင်္ဂါညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာတော့ဆိုရှယ်မီဒီယာပေါ်လူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရာ ISB မြင်ကွင်းကျယ်မှတ်စုကဘာတလွားခီးသွားစတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြဖို့ရှိပါရရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြမှာပါ။သီရိလင်္ကာနိုင်ငံမှာလောင်စာဆီအထူးရှားပါပြီးကားစီထဲ့ဖို့ညအိမ်ညနေတန်းစီရတာတောင်ရှိနေပါတယ်။တခါအိန္ဒိယမှာဟင်းချက်ပြီးလွှင့်ပြင်ရမယ်လက်ကြံစီနဲ့ကားစီထည့်ပြီးမောင်းနိုင်မှုအင်ဂျင်နီယာတယောက်ကတီထွင်ထားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့တမိနစ်သတင်းတူတွေကိုမအေးတန်နာကျော်ကစူးစီးတင်ပြမှာပါရှင်
ကိုလမော်မျိုးတော်ကဓာတ်ဆီဆိုင်တွေမှာကားလိုင်းအရှိကြီးတန်းစီနေကြတာကိုတွေ့ရတာပါ။နိုင်ငံစီးပွားရေးပြိုပြက်ပြီးတော့စားသောက်ကုန်စည်တွေအဆမတန်တက်၊ဝေချေးဖောင်းပွားမှုနှုန်းမြင့်တက်နေတဲ့သရီးလင်္ကာနိုင်ငံမှာလက်ရှိယာယီသမ္မတကလူမှုအောင်ကြွမှုကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။ငါမထွက်ရအမိန်နဲ့လူတွေကိုရှင်းလင်းထားပြီးတော့မနေ့လင်းနာနယ်စီဆိုင်မှာဓာတ်ဆီဝယ်ဖို့တန်းအရှိကြီးစီနေရတွေ့ရပါတယ်။လူတွေစီမလုံလောက်တဲ့ပြဿနာကအတော်ကြီးနေတာမလို့တန်းစီနေတဲ့လူတွေအချင်းများတာမကြခဏတွေ့ရပါတယ
် I wait in the petrol fuel maybe 3-4 day sometime I will not give them my money my wife and children
တုံးမင်းကားဆရာတူကဆိုရင်စီတစ်ခါထဲ့ဖို့သူ၄ရက်တောင်တန်းစီခဲ့ရတယ်လို့ပြောပါတယ်ရာသမြပတ်စံလဲစီဖို့နဲ့ကုန်လို့အိမ်အတွက်တပြားတစ်ချက်မှမကြံဘူးလို့ဆိုပါတယ်ဒီလိုနိုင်ငံတွင်းလောင်စာဆီပြတ်ပြီးတော့ထွေထွေဈေးတွေမြင့်တက်ကုန်လို့နိုင်ငံစည်းဝါပြုတ်ပြတ်ကြချိန်မှာတမရကနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။သူ့လူရင်ဖြစ်တဲ့ဝန်ကြီးချုပ်ရနေဝီခရမစင်ဂေကိုယာယီတမရဆိုပြီးတော့ယာရူလှည့်ပေးခဲ့ပါတယ်။လောလောဆယ်မှာတော့ဝန်ကြီးချုပ်တစ်ဖြစ်လဲယာယီတမရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာပါ။သီရိလင်္ကာနိုင်ငံမှာနိုင်ငံရဲ့စည်းဝါရေးပြဿနာပေါ်အစိုးရရဲ့ကင်တွယ်ပုံရင်းနေဆင်အခြေခံလိုအပ်ချက်တွေမရရှိတာရဲ့ကြောင့်နိုင်ငံတော်မှာလူထုကဆန္ဒပြနေကြလို့နိုင်ငံတော်အုပ်ချုပ်သူတွေအေပီလာတွေကအရေးပေါ်အခြေအနေတွေမကြခဏကြေညာတတ်ပါတယ်။ပါကစ္စတန်နိုင်ငံမှာတရက်ချန်ဆိုင်သူတွေတရက်တိအထွက်နယ်လို့ညှင်းနေကြပါတယ်။ပါကစ္စတန်နိုင်ငံဟာဥရုယာတီပြောင်းလဲမှုတံကိုအခမ်းအနားဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့အပူချိန်မြင့်တက်တာရဲ့ရေရှားပါတာရဲ့ကြောင့်တချို့ဒေသတွေမှာတရက်တိထွက်နှုန်းကခေါက်ချိုးနီးပါးကျဆင်းသွားတာပါ။ဒါမဲ့အချင်းဆိုရင်ပါကစ္စတန်နိုင်ငံကကမ္ဘာမှာတရက်တိအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါရင်ဒါမဲ့ဒီနှစ်တော့ရာသီဥတုမကောင်းလို့တရက်တိအထွန်းတော်တော်ထိခိုက်ရတာပါတရက်ချန်ပိုင်ရှင်ဥပါဘူဂီယိုကသူတို့ရင်ဆိုင်ရတဲ့အခြေအနေကိုရှင်းပြပါရင်ဒီနှစ်တရက်ချန်သမားတွေပြဿနာနှစ်ခုနဲ့ကြုံရတယ်လေတစ်ခုကအချင်းဆော့ပြီးတော့ပူတာနောက်တစ်ခုကရေရှားတာပါလို့သူကပြောသွားပါတယ်ပါကစ္စတန်နိုင်ငံကဥရုယာတီပြောင်းလဲမှုတံကိုချားနေရတဲ့ထပ်ပို့ပြောခံရပါတယ်အချိန်မတိုင်ခင်နှွေးလို့ပူလို့တရက်ပွင့်နေဒုက္ခရောက်ကြရပါတယ
်ဂျာတူကဲမဲ့25ဂါဒီကအန္တရာယ်သားမှာလစ်ကလီစရ12ဂါဒီ
တရက်တောင်သူဖာဇယ်အီလာဟီကတော့တရက်တိတစ်လုံးကအလေးချိန်850ဂရမ်ရှိတင်တာပါတဲ့ဒီနှစ်တော့အသီးတွေကတိတ်ပြီးတော့တင်းနေတယ်လို့ပြောသွားပါတယ်အပူလိုင်းနဲ့ရေရှားပါတာကြောင့်တချို့ဒေသတွေမှာတရက်တိအထွက်နှုန်းက40ရာခိုင်နှုန်းကျသွားတာပါပုံမှန်ဆိုရင်တရက်တီးက tracker 24စီးစာလောက်ဖြစ်နေကြကနေဒီနှစ်ကတော့12စီးစာပဲရရဲလို့ပြောပါရင်ပါကစ္စတန်နိုင်ငံမှာပုံမှန်ဆိုရင်ဒီနှစ်တစ်နှစ်တရက်တီးတန်2တန်ထွက်တာဖြစ်ပါလေ
အ
ိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်တစ်ခုမှာတော့အင်ဂျင်နီယာအမျိုးသားတဦးကပဝန်းကျင်ထိခိုက်မှုရောနေအောင်နီလန်းရှာပြီးတော့အစားရောလောင်စားနဲ့ကားမောင်းနေပါတယ်။အခုလက်ရှိကမ္ဘာမှာစီစေးကလည်းတက်နေချိန်မှာသူ့ရဲ့နီလန်းကဈေးစကားလည်းတက်တာနေတာပါ။ဟုတ်ပါတယ်။ဓာတ်စီစေးတွေအဆောင်တန်တက်တဲ့ခင်မှာအဗီနက်ရှိနာရာယာနေဆွမ်မီကဓာတ်စီစားဇီဝဒီဇယ်နဲ့ကားမောင်းဖို့ကြိုးစားသူဖြစ်ပါတယ်။သူကအိန္ဒိယနိုင်ငံကနတကာပြည်နယ်ကဓာတ်ဥအင်ဂျင်နီယာဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာဘာသာရပ်ကိုအထူးစိတ်ဝင်စားပုံပါသူကတုံးထားပြီးသားစားသုံးစီအပင်တွေကိုစွန့်ပြစ်ရမယ်အစားအပင်နဲ့ဒရိတ်ဆန်စီတွေရော့ဆက်ပြီးတော့ဇီဝအထည်လည်ထုတ်ပါတယ်အခုဆိုရင်သူကားလေးကိုပဝန်းကျင်နဲ့တဟဇာတာဖြစ်တဲ့လောင်စာနဲ့မောင်းနေတာ6နှစ်စုစုပေါင်းမိုင်အားဖြင့်ဆိုရင်တော့မိုင်ပေါင်း8000ကျော်မောင်းပြီးပါပြီအိန္ဒိယမှာအစိုးရအစီအစဉ်ဖြစ်လဲ2023ခုနှစ်ဧပြီလကစပြီးတော့ဓာတ်စီ2020ရာခိုင်နှုန်းရောဆက်အသုံးပြုဖို့အစီအစဉ်ဆွဲထားပြီးဖြစ်ပါတယ် Ioniq 5 crossover နှက်စစ်ကားမကြီးမသေးဒီဇိုင်းလှလှလေးကြောင့်သူတို့ကုမ္ပဏီတို့လှက်စစ်ကားတွေကိုလူတွေစိတ်ဝင်စားမှုပိုရလာတဲ့အချိန်မှာပဲ Hyundai Motor ကထုတ်လို့ရေးကခုနောက်ထပ်လှက်စစ်ကားအနေနဲ့တစ်စီးကိုထုတ်လိုက်ပါတယ်အထူးရောင်းကောင်းတဲ့ Tesla ထက်ဈေးနှိမ်ပြီးတော့ Tesla Model 3နဲ့ထိတိုက်ပြိုင်မဲ့ကားလို့ပြောနိုင်တာပါ Hyundai Motor Company ကသူတို့ရဲ့ပထမအဦးဆုံးစီဂျင်လက်စစ်ကားအဖြစ်နဲ့ Ioniq 6ကားလေးကိုဇူလိုင်လ14ရက်နေ့ကပဲပွဲထုတ်သွားတာဖြစ်ပါတယ် Ioniq 6ကလက်စစ်ကားကုမ္ပဏီ Tesla ရဲ့ရောင်းကောင်းဆုံး Model 3နဲ့ကားမျိုးစားအရွယ်စားတူတူပဲဖြစ်ပြီးတော့အဲ့ကားနဲ့တဲပြိုင်ဆိုင်မှာဖြစ်ပါတယ်ဒီ Hyundai လက်စစ်ကားကဘက်ထရီအားတစ်ခါဖြစ်ရင်မိုင်ပေါင်း380မိုင်ဝေးဝေးထိမောင်းနိုင်ပါတယ်။ဒါက Tesla ထက်ပိုပြီးတော့မိုင်များများမောင်းနိုင်တာဖြစ်ပါတယ်။ဘာတစည်းကိုဒေါ်လာ42,000ကနေပြီးတော့ဒေါ်လာ5,000ရော့ရော့နဲ့ရောင်းချဖို့ရှိပါတယ်။ဈေးအားဖြင့်လည်း Tesla Model 3ထက်ပိုပြီးတော့ပေါ်ပါတယ်။ Hyundai Motor ကုမ္ပဏီအုပ်စုဖြစ်တဲ့ Hyundai Motor, Kia, တက်မိုးမြင့် Genesis ကားကုမ္ပဏီတို့ကလက်စစ်ကားစုစုပေါင်းအမျိုး31မျိုးထုတ်တာပါ။Hyundai Motor က2030ခုနှစ်မှာကမ္ဘာလျှက်စစ်ကားစီးပွားရေးဆက်နှစ်ရာခိုင်နှုန်းထိန်းချုပ်နိုင်ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ
်ဒါကတော့ social media တွေပေါ်ကသတင်းတူတွေကိုမအေးတနာကျော်ကစူးစီးတင်ပြသွားတာပါဆက်လက်ပြီးတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ American တော်တော်များများကကိုဗစ်ကာကွယ်ဆေးမထိုးတာကြောင့်နိုင်ငံတော်ရောဂါကူးစက်မှုတွေဟာပြန်ပြီးများလာပြီးတော့ကူးစက်မှုအန္တရာယ်တွေဟာကြီးလာနိုင်တယ်လို့လည်း CDC ကူးစက်ရောဂါတားဆီးထိန်းချုပ်ရေးစင်တာတာဝန်ရှိသူကပြောပါတယ်Omicron ကနေထက်မှန်မျိုးကွဲထွက်လာတဲ့ဒီ COVID virus ကြောင့်ခုလိုကူးစက်မှုတွေကိုလူကိုခံအားပိုမိုကောင်းမွန်စေတဲ့ကာကွယ်ဆေးကဘလောက်အထောက်အကူပြုစေမလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
ကမ်ဘီရန်စုရဲ့လူရည်အထူးထက်ဆုံးဒေသဖြစ်တဲ့ Los Angeles မှာမကြခင်နှာခေါင်းစည်းတွေပြန်တက်ကြရမယ်အနေအထားရောက်နေပါတယ်။လူရည်ဆယ်သန်းကျော်နေထိုင်တဲ့ခရိုင်အတွင်းဆေးရုံတက်နှုတ်များလာရင်တော့အဆောက်အဦအတွင်းနှာခေါင်းစည်းတက်ဖို့ပြန်စည်းကမ်းသတ်မှတ်သွားမယ်လို့တာဝန်ရှိသူတွေကပြောနေတာပါ
local jurisdictions cities counties
လူရည်အချိုးစားကူးစက်ပုံကူးစက်နီမတူတာကြောင့်မြို့ရွာခရိုင်ပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေကနှာခေါင်းစည်းတက်ဖို့မတက်ဖို့ဒေတာအလိုက်ဆုံးဖြတ်ရမှာပါ CDC ကတော့စီမင်းစည်းကမ်းတွေရှင်းရှင်းလင်းလင်းချမှတ်ပြီးသားပါအဲလီလိုကူးစက်မှုများတဲ့လိမ္မော်ရောင်ဇုံအတွင်းမှာဆိုရင်အဆောက်အုံတွင်နှာခေါင်းစည်းတက်ဖို့အရေးကြီးတယ်ဆိုတာကိုအကြံပေးထားပြီးဒါမှသာကူးစက်မှုတွေကိုကာကွယ်နိုင်ပါလိမ့်မယ်
။လွန်ခဲ့တဲ့သတင်းပတ်အတွင်းအစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA က Novavax COVID ကာကွယ်ဆေးကိုအရေးပေါ်အခြေအနေမှာသုံးစွဲခွင့်ပြုဖို့ခွင့်ပြုခဲ့ပါတယ်။ Novavax ဟာအရင်အသုံးပြုခဲ့ကြတဲ့ mRNA COVID ဆေးတွေလိုမဟုတ်ဘဲ COVID ကိုတိုက်ခိုက်မဲ့ပိုးပြီးတော့ထိရောက်တဲ့ protein တွေကိုထုတ်လွှတ်ပေးတာပါ။တချို့ကတော့ဒီကာကွယ်ဆေးကိုပိုချက်ကြပါတယ်။
Novavax ကိုသာထိုးမှာပါ protein ကိုအခြေခံထားတာဆိုတော့ Novavax ကအကောင်းဆုံးဖြစ်တာကြောင့်အဲ့ဒီဆေးကိုထိုးပါမယ
် Novavax ကာကွယ်ဆေးဟာအရင်ကာကွယ်ဆေးတွေကိုမထိုးသေးဘဲစောင့်ကြည့်ခြင်းတွေအတွက်ရွေးချယ်စရာဖြစ်လာတဲ့အချိန်ထဲမှာကြိုတင်ကာကွယ်တဲ့အနေနဲ့အားဖြည့်ကာကွယ်ဆေးထပ်ထိုးဖို့အချိန်ရောက်ပြီလို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်
One of the key messages
အခုချိန်မှာအရေးကြီးတာကအသက်50နဲ့50အထက်ကြီးသူတွေအနေနဲ့2022ခုနှစ်အတွင်းဆေးမထိုးရသေးဘူးဆိုရင်ဆေးသွားထိုးဖို့တကယ်ကိုလိုအပ်ပါတယ်။အဲ့ဒီဆေးကအကာအကွယ်ပိုပေးမှာပါ
။အခုအခါကူးစက်မှုတွေမှာအများဆုံးတွေ့ရတဲ့ Omicron BA.5 ကိုဗစ်မျိုးကွဲကူးစက်မှုနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကသတိပေးနေပါတယ်။ဒီမျိုးကွဲဟာပိုပြီးတော့ကူးစက်လွယ်သလိုအရင်ကိုဗစ်ကူးစက်ခံရဘူးသူတွေအပါအဝင်လူတော်တော်များများရဲ့ခန္ဓာကိုယ်ရင်းခုခံအားကိုလည်းရှောင်တိမ်နိုင်ပါမယ်ခင်ဗျာ။
ကိုယ်ဟောအပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။အင်ကာညာချန် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဒါကမှတော့ခစ်သစ်ခေဟောင်းအမွေအနှစ်တွေနဲ့ဗီယက်နမ်မြို့ကိုခေါ်သွားမဲ့ကမ္ဘာတလွှားအစီအစဉ်ကိုကြည့်ရှုရမှာပါ။အခုတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်မှာပါရှင်။မြန်မာနိုင်ငံမှာ2021ခုနှစ်ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးပတ်သက်ပြီးတော့အများကဘလို့ရှုမြင်ကြသလဲအသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကမြင်ကွင်းကျယ်မှတ်စုဖြစ်အပိုင်းလိုက်တင်ဆက်နေရမှာဒီကနေ့မှာတော့ဒုတိယပိုင်းကိုနားဆင်ကြည့်ရှုကြရအောင်ပါရှင်
SP မြန်မာကပြုလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးအပေါ်မြန်မာမူဝါဒအတိုင်အဝန်ရဲ့သဘောထားအမြင်စစ်တမ်းတွေကထူးခြားတွေ့ရှိချက်အပိုင်းနှစ်ကိုတင်ဆက်သွားမှာဖြစ်ပါတယ်။အာဏာရှင်စနစ်ကျင့်သုံးသောနိုင်ငံအဖြစ်မြင်လို့ကြောင်းယူဆကြစစ်တမ်းဖြေဆိုသူတွေက55ရာခိုင်နှုန်းဟာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်ကျင့်သုံးတဲ့နိုင်ငံအဖြစ်မြင်လို့ကြောင်းဖြေဆိုခဲ့ကြပါတယ်။55ရာခိုင်နှုန်းကမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာရေးကိုတရုတ်နိုင်ငံကလိုလားတယ်လို့ဖြေပါတယ်။ဒါပေမဲ့ဒီမေးခွန်းကိုဖြေဆိုဖို့ငင်းဆန်သူ22ရာခိုင်နှုန်းရှိခဲ့ပါတယ်။အကြီးမားဆုံးစီးပွားဘက်ဖြစ်နေခြင်းကစိုးရိမ်စရာဟုရှုမြင်ကြ။မြန်မာနိုင်ငံရဲ့အကြီးမားဆုံးစီးပွားဘက်အဖြစ်တရုတ်နိုင်ငံဖြစ်နေတာကစိုးရိမ်စရာဖြစ်တယ်လို့ရှုမြင်ကြပါတယ်။စစ်တမ်းဖြစ်ဆိုသူအားလုံးအနက်58ရာခိုင်နှုန်းကဒီလိုယူဆခဲ့တာပါ။တရုတ်နိုင်ငံကအကြီးမားဆုံးစီးပွားဘက်ဖြစ်နေတာကျိုးဆိုးစရာဖြစ်တယ်လို့26ရာခိုင်နှုန်းကဖြေဆိုပါတယ်။နိုင်ငံစည်းဝါးဆက်ဆံရေးမိသည့်အချိန်ပြန်ကောင်းလာမည်ကိုမသိကြတရုတ်မြန်မာနှစ်နိုင်ငံစည်းဝါးရေးအရာဆက်ဆံရေးဘယ်အချိန်ပြန်ကောင်းမယ်ဆိုတာမခန့်မှန်းနိုင်ကြပါဘူးစစ်တမ်းဖြေဆိုသူ24ရာခိုင်နှုန်းကဒီလိုမြင်ခဲ့တာဖြစ်ပြီးအများစုဖြစ်ခဲ့ပါတယ်2025ခုနှစ်နောက်ပိုင်းမှာနှစ်နိုင်ငံစည်းဝါးရေးအရာဆက်ဆံရေးပြန်ကောင်းနိုင်မယ်လို့ယူဆသူ20ရာခိုင်နှုန်းရှိပါတယ်စီဝါရေးဈေးညံစီမံကိန်းကတရုတ်နိုင်ငံအတွက်ပုံမှန်အကျိုးဖြစ်ထွန်းစေနိုင်တရုတ်မြန်မာစီဝါရေးဈေးညံစီမံကိန်းတွေကတရုတ်နိုင်ငံအတွက်ပဲအဓိကအကျိုးဖြစ်စေမယ်လို့ယူဆကြပါတယ်စစ်တမ်းဖြေဆိုသူ83ရာခိုင်နှုန်းကအဲ့ဒီလိုယူဆခဲ့တာဖြစ်ပြီးအများဆုံးဖြစ်ခဲ့ပါတယ်မြန်မာအတွက်အဓိကအကျိုးဖြစ်စေမယ်လို့ဖြေဆိုသူမရှိခဲ့တာကထူးခြားချက်ဖြစ်ပါတယ်ဖြေဆိုသူ72ရာခိုင်နှုန်းကတော့နိုင်ငံလုံးအတွက်ညီညွတ်ညီမျှအကျိုးဖြစ်စေမယ်လို့ရှုမြင်ကြပါတယ
် ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်ဆက်လက်ပြီးတော့ကမ္ဘာတလွှားခီးတာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ ဩစတီးရီးယားနိုင်ငံဗီယက်နမ်မြို့တော်မှာတော်ဝင်ဘီတူကာလက်ရာတွေခိရှိပြေမြို့ပြအပြင်စင်တွေကိုတမြို့လုံးမှာမြင်တွေ့ရနိုင်ပါတယ်2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ် The Economics Magazine ကရွေးချယ်သတ်မှတ်ထားတဲ့ Vienna မြို့တော်ကိုမဆုမြတ်မှုနဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်မှာကြည့်ရှုကြရအောင်ပါရှင
် Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာဟက်စ်ဘတ်နန်းဆက်လက်ထက်ကတော်ဝင်ဘိသူကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအမှုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတဲ့။ရှေးဟောင်းအဆောက်အဦတွေကိုတံပိုးထားထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာခေတ်ရှိပြေးဉာဏ်ပညာတွေနဲ့မြို့ကိုခေတ်မီအောင်လုပ်ထားသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မြို့ပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့်ဗြိတိန်အခြေစိုက်The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ချိန်နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။တည်ငြိမ်မှု၊ကျန်းမာရေးဆောင်ရှောက်မှု၊ပတ်ဝန်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်1ရတာဖြစ်ပါတယ်။မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာရတဲ့နေရာတွေအများကြီးရှိတဲ့ Vienna မြို့တော်ဟာ Economist Intelligence Unit ရဲ့စီးရင်မာတွေမဟုတ်ဘဲအလားတူရွေးချယ်သတ်မှတ်တဲ့စီးရင်တွေမှာလည်းထိပ်တန်းနေရာတွေမှာရထားပါတယ
်။ Es gibt ja auch die Mörser Studie, da ist Wien zum 10. Mal in Folge an erster Stelle wurde jetzt
Die Economy ရဲ့နေကျင်စရာအကောင်းဆုံးမြို့စီးရင်မှာ Vienna ကပထမနေရာမှာပြန်ရောက်တာတည်းမဟုတ်ပါဘူး။ Green City စီးရင် Smart City စီးရင်မှာလည်း Vienna ကထိပ်ဆုံးမှာရှိပါတယ်။
Kriterien, die herangezogen werden für die internationalen Rankings.
Nangara gan sin amma pe yue che de kha a chi gan a sao un ni belaw kaung da le a mya bi tu te yu po saung yi sin ne pinya yi sin ne jama yi sin ne dwe belaw kaung da le so ra paw ma chi bi lo yue che da phit par. A ra le a lo ma chan lo myo ga thait tan ma shi ni par.
Tag können die Bewohnerinnen und Bewohner das gesamte öffentliche
တနေ့ကိုတစ်ယူရိုနဲ့တမျိုးလုံးမှာဘတ်ကားမြေထားနဲ့တက်ရထားကြိုက်တဲ့လောက်စီးနိုင်ပါတယ်တနေ့စာလုံးလက်မှတ်ဆိုရင်365ယူရိုပဲဖြစ်ပါတယ
်တမျိုးလုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထောက်ဝက်ကျော်ရှိပါတယ်သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်နဲ့တစ်ပင်တွေနဲ့နေရာတွေပန်းခြံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်မြို့ကိုဖျက်ပြီးစီးဆင်းနေတဲ့ဒညုမြစ်ထဲကဒညုကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နမ်မြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြည့်ရင်တော့မှ21ကီလိုမီတာရှည်တဲ့ဒန်ညူကျွန်းကိုရောမြို့လည်းကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်။
ဗီယက်နမ်မြို့ကိုဝေးရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းခြေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲ့ဒီတောင်ကုန်းတွေပေါ်မှာဝိုင်းရက်ချက်တဲ့စပစ်ချံတွေကလည်းသွားလည်စရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာအေက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေကျင်စရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နမ်မြို့တော်ရွေးချယ်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေတင်မကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နမ်မြို့မှာတောက်သုံးနိုင်ဖို့ Agric Front Rosette လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းသွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ
်။ Gothic, Baroque, Rococo အနုပညာလက်ရာအဆောက်အဦတွေကနေဒီနေ့ခေတ်ဘိသုကာဒီဇိုင်းလက်ရာအဆောက်အဦတွေရှိတဲ့ဗီယက်နမ်မြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်လေးလာစရာသွားလေခန်းစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခွင့်ရသူကပြောပါတယ
်။ Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rheinrad hier in
der Metropole ဖြစ်တဲ့ဗီယက်နမ်မှာနေ့လယ်နေ့ခင်းစပစ်ချံတွေနားမှာစပိန်ပတ်စီမလား၊စိမ့်လန်းတဲ့ဗီယက်နမ် Route တောင်ကုန်းတွေပေါ်မှာအနားယူမလား၊ State Opera ကဇာတ်ရုံကြီးမှာ Opera တော့ကြည့်ပြီးကမ္ဘာအဆင့်မီယဉ်ကျေးမှုအတွေ့အကြုံခန်းစားမလား။ဒ ီမျိုးမှာအားလုံးလုပ်လို့ရပါတယ
်ဖီယနစ်မျိုးသူမျိုးသားတွေကိုယ်တိုင်ကသူတို့မျိုးဟာနေကျင်စရာအကောင်းဆုံးမျိုးဖြစ်တယ်လို့လက်ခံထားကြတာပါ
Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub und ich merke schon noch, dass ich...
Da ja, mir rei sie abhand pie ki ma ja kana twat phit par. Yaut dae myu rei ne Vienna myu ko nai shin ji lai dai. Vienna myu ma jma tobo ja de achat twi a mya ji shi de so ra tadi tha mi par. De kae ko nei jin sia a kaung song myu lo le jma tin par. Ya mu de mya de ma ro di myu ma a khwin lan ne a mya ji shi ya twi ya par.
27 ရာစုမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေရင်ဆိုင်နိုင်အောင်ဗီယက်နာမြို့တော်ကိုပြင်ဆင်ထားတဲ့တစ်ချိန်တည်းမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါဗျ
။ Na ja, also es wird schon sehr sehr heiß im Sommer. Ich meine, das ist
ja die Luft auch gerne da, also so nur ja die mal ရန်ကိုပူပါတယ်။ဗီယက်နာမြို့မှာအများပြည်သူအတွက်ရေကန်တွေစိန်လန်းဆိုပြီးတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစ조사နေတာတွေ့ရပါတယ်။မျိုးနဲ့ပတ်သက်လို့ကျွန်တော်တတိထားမိတာနောက်တစ်ခုကတော့ဗီယက်နာမ်မြို့သူမြို့သားတွေဆိုပြီးစီလုံးတဲ့စိတ်ရှိကြပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာနိုင်ငံခြားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး
။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ဩစတြေးလျနိုင်ငံရဲ့ဗီယက်နာမ်မြို့တော်ဟာခေတ်ဟောင်းခေတ်သစ်ဘီတုကာလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ကန္နဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှအနုပညာသမိုင်းရင်ကျေးမှုလေးလာစရာတွေများလာတဲ့မြို့လဲဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးသည်တွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်မြို့တော်ခီးသွားဖို့အဖွဲ့အစည်းရဲ့အရာကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမြို့တော်ကိုလာလည်တဲ့ခီးသွားဧည့်သည်၈သန်းနီးပါးရှိခဲ့ပါတယ်ရှင်ကျွန်မဆုမြတ်ပါပ
မဆုမြတ်မောအပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြမှာပါရှင
်။လုံခြုံရေးဌာနနဲ့အစိုးရအမှုလိုက်ရှင်းနေချုပ်ရုံးဌာနနှစ်ခုကအကြီးအကဲနှစ်ယောက်ကိုမနေ့ကရာထူးကဖယ်ရှားခဲ့ပြီးတဲ့နောက်ယူကရိန်းသမ္မတကဌာနတွင်းကတခြားတာဝန်ရှိသူ28ဦးကိုလည်းတာဝန်ကရပ်ဆိုင်ထားလိုက်ပါတယ်။ယူကရိန်းထောင်လိုက်ဌာနကလူတွေကိုစစ်စစ်နေတယ်လို့သမ္မတဗိုလိုနီမဇယ်လန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောကြားသွားခဲ့တာပါ။အလုတ်ရလကကျင်းနှက်ဖွယ်မရှိတာကြောင့်အခုလိုစစ်စစ်နေတာဖြစ်တယ်လို့သူကဆိုပါတယ်။ရာထူးကထုတ်ဖို့လဲဆက်လက်စဉ်းစားနေတယ်လို့ပြောခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ရဲ့အီရန်ခီးစဉ်ကိုဒီနေ့ကစတင်လိုက်ပါပြီ။ဒေသတွင်းအီရန်ရဲ့အဓိကပြိုင်ဖက်တွေဖြစ်တဲ့အစ္စရေးနဲ့ဆော်ဒီအာရေဗျနိုင်ငံတွေစီပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့ပြီးနောက်ပိုင်းရုရှားသမ္မတပူတင်ကအီရန်နိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ယူကရိန်းမှာစစ်တိုက်နေတဲ့ရုရှားပေါ်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖိအားပေးနေခြင်းအီရန်နဲ့ဆက်ဆံရေးခိုင်မာစေဖို့ရည်ရွယ်ပြီးတွားရောက်တဲ့ပူတင်ရဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒါယူကရိန်းစစ်ပွဲပြီးစတင်ခဲ့ပြီးတဲ့နောက်သမ္မတပူတင်ရဲ့ဒုတိယမြောက်ပြည်ပခီးစဉ်လည်းဖြစ်ပါတယ်။ပြုံးတဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီယာထိုင်ဝမ်ကိုနောက်လာမှတွားရောက်မှာဖြစ်တယ်လို့ Financial Times သတင်းစာကြီးကအင်္ဂါနေ့ကဆိုပါတယ်။ပလိုစီနဲ့ကိုယ်စားလှယ်အဖွဲ့အားအင်ဒိုနီးရှား၊ဂျပန်၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပြီးဟိုင်ဝမ်မှာရှိတဲ့အမေရိကန်စစ်တပ် Indo-Pacific ဌာနချုပ်ကိုလည်းဝင်ရောက်လိမ့်မယ်လို့သတင်းစာကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ကိုရောက်နေတဲ့ယူကရိန်းသမ္မတကတော့အိုလီနာဇယ်လန်စကီကဒီကနေ့အမေရိကန်သမ္မတကတော့ဂျယ်ဘိုင်ဒန်နဲ့တွေ့ဆုံမှုရှိပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီး၅လအကြာမှာအခုလိုယူကရိန်းသမ္မတကတော့အမေရိကန်ကိုလာရောက်ခဲ့တာပါ။မနေ့တုန်းကတော့သမ္မတကတော့ဇယ်လန်စကီကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုသမ္မတကတော့ဇယ်လန်စကီအမေရိကန်ကိုလာရောက်တာဟာယူကရိန်းပေါ်အမေရိကန်ရဲ့ဂတိကဝတ်တွေကိုအလေးပေးဖော်ပြဖို့အခွင့်အရေးတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Netprice ကပြောကြပါတယ
်ကျေးဇူးတင်ပါတယ်ရှင်ဥတည်မောင်တန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါ VOA မြန်မာပိုင်းကနေပြီးတော့အင်္ဂါညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိတင်ဆက်ခဲ့တာပါရှင်ဒီကနေ့ညအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့အလိမ်ပါပါအသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ပါရှင်ရုပ်သံအင်ဂျင်နီယာကတော့ Robert McLean ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နက်နက်6:00နာရီကနေ9:00နာရီအထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်ကဘာတလွားက VOA နားဆင်ကြတဲ့သောရရှင်အားလုံးကျန်းမာရွှင်လန်းကြပါစေရှင် BND ရဲ့အသွေးတွေကနေလည်းကင်းဝေးကြပါစေကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.